ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလန်တေမာခီးတဲ့တဲ့ကားတစ်စီးနဲ့ကုန်စင်ကားတစ်စီးတိုက်မိပြီးတော့ကားတိမ်မောက်တာကြောင့်လူ9ဦးသေဆုံးခဲ့ပါတယ်။ပြင်းထန်တန်းခက်ဒဏ်ရာရခဲ့ကြသူ16ဦးကိုတော့မြဝတီစီရင်ကြီးကိုပို့ပြီးတော့ကုသမှုပေးနေပါတယ်။ဒီအကြောင်း VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလန်တေမာအော်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာတော့ခီးတဲ့တင်ကားတစ်စီးနဲ့ကုန်စင်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူ9ဦးသေဆုံးခဲ့တယ်ဆိုပြီးမြဝီခရိုင်တင်ငန်းညီနောင်မြို့တက်လူမှုကယ်ဆယ်ရေးအဖွဲ့ကဦးချမ်းမြေကပြောပြပါတယ်
။သေဆုံးတာကမနေရာမှာတင်ပွေချင်းပြီးသေးတာ9ယောက်ခင်ဗျ။သေုံရောက်ပြီးတော့2ယောက်ဆက်သေးတယ်ဆိုတော့စုစုပေါင်း9ယောက်သေးတယ်ခင်ဗျ။ဟုတ်သေုံတက်နေတာကတော့လောဆယ်လက်ရှိမှာ14ယောက်ရှိတယ်ဆိုတော့အားလုံးစုပေါင်းသေဆုံးသူကပါဆိုရင်21ယောက်ရှိတယ်ဆိုတော့အားလုံးစုပေါင်းဟုတ်ဟုတ်ပါဟုတ်ပါဒီပဲစုစုပေါင်းတစ်တီလုံး22ယောက်ပဲပါတာခင်ဗ
ျကော့ကရိတ်ဘက်ကနေမြဝတီဘက်ကိုလာတဲ့ခရီးသည်တင်ကားကဘရိတ်ပေါက်ပြီးတစ်ဖက်ကလာတဲ့ကားကိုဝင်တိုက်ရာကနေအခင်းဖြစ်ပွားခဲ့တာလို့လည်းဦးချမ်းမြေကပြောပြပါတယ
်ဖြစ်စဉ်ကတစ်ဖက်လမ်းကြောင်းကခရီးသည်တင်လာတဲ့ကားကဘရိတ်ပေါက်ပြီးတော့မှဒီဘက်ကဟိုကုန်စင်ကားကိုဝင်တိုက်တာခင်ဗျကျွန်တော်တို့အာချလန်ကုန်းချက်မုတ်ထိတ်ခင်ဗျကုန်းချက်မုတ်ထိတ်ကအဲ့ဒီမှာဇီလေးစုကြီးရဲ့ဇီလေးနာမှာအဲ့ဒီဝင်တိုက်တဲ့ခီးရဲကားကကော့ကရိတ်ဘက်ကနေမြောက်ရီကိုလာတာခင်ဗျ။ဟိုအစည်းကားကုန်စင်းကားတော့မြောက်ရီကနေကော့ကရိတ်ကိုသွားတာ။ဟု
တ်ပါ။ဒဏ်ရာရသူတွေကိုတော့မြောက်ရီစေယုံကြီးကိုပို့ပေးခဲ့တယ်လို့လည်းပြောပြပါဗျ။ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့တုန်းကလည်းအခုရင်တိုက်မှုဖြစ်ပွားခဲ့တဲ့နေရာအနီးတစ်ဝိုက်တောင်ကုန်းအစင်းမှာပဲပွင့်နေကြီးဇက်တပင်အဖွဲလိုက်ပါလာတဲ့ကားတိမ်မောက်မှုဖြစ်ခဲ့ပြီးလူ10ဦးကျော်သေဆုံးသွားခဲ့ပါတယ်ရှင်။